မြန်မာတပ်မတော်ပိုင်းအကြီးဆုံးကုမ္ပဏီတချို့ကတဆင့်နိုင်ငံစီးပွားရေးကိုကြေကြေပြန့်ပြန့်ချုပ်ကန်ထားတာကြောင့်နိုင်ငံခြားတဲ့ပြည်တွင်းစီးပွားရေးဖက်ဆက်လုပ်ငန်းတွေဟာလူ့အခွင့်အရေးချိုးဖောက်နေတဲ့တပ်ဖွဲ့တွေနဲ့တပ်ခေါင်းဆောင်တွေကိုကူညီရာရောက်နိုင်တယ်လို့ဝေဖန်သူတွေကဆိုလိုက်ပါတယ်။ Amnesty International အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွန်ရက်အဖွဲ့ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာမြန်မာတပ်မတော်က1990ခုနှစ်မှာထူထောင်ခဲ့တဲ့မြန်မာဥပဒေရေးမြစ်တဲ့နဲ့ဖက်ဆက်လုပ်ကင်နေတဲ့ကုမ္ပဏီတချို့ရဲ့အသေးစိတ်တွေကိုဖွင့်ချထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်တာတွေကိုငွေကြေးကူညီသလိုဖြစ်နိုင်တဲ့ဒီဥပဒေကုမ္ပဏီနဲ့ဖက်ဆက်လုပ်ကင်နေတာတွေရပ်တန့်ဖို့ကုမ္ပဏီတွေနဲ့အစိုးရတွေကိုဒီ Amnesty လူခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီဥပဒေကုမ္ပဏီနဲ့ဖက်ဆက်လုပ်ကင်နေတဲ့ကုမ္ပဏီတွေထဲမှာတောင်ကိုရီးယားကုမ္ပဏီတွေဖြစ်တဲ့ Steel Cholery Bosco International ကုန်သွယ်ရေးကုမ္ပဏီ Pan Pacific နဲ့ Indo Group နောက်အရင်ဗြိတိန် American Tobacco ကုမ္ပဏီပိုင်း RMH Singapore Limited တရုတ် Wanbao Mining ကျေးနီကုမ္ပဏီနဲ့ဂျပန်က Kirin Beer ကုမ္ပဏီတို့ပါကြောင်းထုတ်ပြန်ထားပါတယ်။ Kirin Beer ပါဝင်ဒီဥပဒေရဲ့နိုင်ငံခြားဖက်ဆက်ကုမ္ပဏီတွေထဲကတချို့ကတော့ဒီ Amnesty လူခွင့်ရေးအဖွဲ့အစည်းအဝေးကစားကထောက်ပြထားတဲ့စိုးရိမ်ချက်ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တုံ့ပြန်လာပေမဲ့တခြားကုမ္ပဏီတွေကတော့ဘာမှမပြောသေးပါဘူးခင်ဗျာ။